မြန်မာစစ်တပ်အနေနဲ့ဘုံကျဲတာတွေပြစ်ခတ်တပ်ဖြတ်တာတွေရပ်ပစ်ဖို့နဲ့တိုင်းဒေသလက်နက်ကိုင်တွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂန်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ်။ကယက်ပြင်းနဲ့အရှေ့ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါင်းအသင်းအနေဆုံး35ဦးခရစ်စမတ်အခါသမယမှာစစ်တပ်ကြောင့်တည်ဆုံးခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပစ်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့တိုင်းဒေသလက်နက်ကိုင်တွေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းချဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ခဲ့တဲ့ဝန်내ခြေခဲဆွေဖြစ်တဲ့အဆုံးသတ်ဖို့လှိုက်လိုက်လေလက်ဆုတောင်းချောင်းလည်းပြောပါတယ်။ကာဒီနယ်ချားလ်စ်ဘုကတော့မိုးဆိုးရွာလူအများပြားအသက်ခံမှုဟာစိတ်နှလုံးခြေကုန်းပေါ်ရရဲ့ရဲ့ဆက်ဆက်တက်ဖြတ်မှုဖြစ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ခရစ်တော်ဖွားမြင်တဲ့နေ့ဖြစ်နေအများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တေဆုံးမှုတွေပျက်စီးမှုတွေနဲ့အတူကန့်ဆုံးမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုခါမှာစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ခိုက်နေသူအလုံးလက်နက်တွေမကင်မှုပန်ကြားလိုက်တယ်လို့တမရော်နေနဲ့ပြည်မဲ့ပြည်သူတွေပေါ်ဘုံခွဲတာပြစ်ခတ်တာနေရင်တွေဖျားကြောင်းနဲ့ဆေးရုံဆေးခန်းဖျက်ဆီးတာတွေရက်ပစ်ပြီးလက်နက်ကိုင်တိုင်းသားတွေနဲ့ငြိမ်းချမ်းဆွေးနွေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြည့်ရှင်းရမယ်လို့လည်းပြောပါတယ်။